အဂရီလိုက်စားမှုတိုက်ဖြည့်ရေးဥပဒေပြင်ဆင်ပြဋ္ဌာန်းပြီးဖြစ်လို့အဂရီလိုက်စားမှုတွေကိုတိုင်ကြားမဲ့သူမရှိရင်လည်းကြော်စိုးမှုအရစုံစမ်းစစ်ဆေးနိုင်ပြီးအထောက်အထားခံလို့ရင်ကော်မရှင်အနေနဲ့တရားစွဲဆိုပိုင်ခွင့်ရှိကြောင်းအပါအဝင်ကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေကော်မရှင်အနေနဲ့ကင်တွယ်ရမယ့်အကြီးစားလက်စားမှုတွေနဲ့အများပြည်သူနဲ့ထိတွေ့ဆက်ဆံရတဲ့ဌာနတွေမှာပြည်သူဝန်ထမ်းဥပဒေအရဌာနတွင်အရေးယူနိုင်တဲ့အသေးစားလက်စားမှုစရရီနဲ့ပတ်သက်လို့အဂရီလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကို VOA မြန်မာပိုင်းအယ်ဒီတာဒေါခင်စိုးဝင်းကတီးတန့်တိကျစွာမေးမြန်းထားပါတယ်
ကျေးဇူးပါရှင
်။ဟ
ုတ်ကဲ့ပါ။အခုကမြန်မာနိုင်ငံအနေနဲ့ပေါ့နော်။ဒီကမ္ဘာတဝန်းမှာဒီအရေးလိုက်စားမှုနဲ့ပတ်သက်ပြီးတော့ဒီစောင့်ကြည့်ရဲ့ဒီ Transparency International လို့ခေါ်တဲ့အဖွဲ့အစည်းရှိပါတယ်။အဲ့ဒီအဖွဲ့အစည်းကနေပြီးတော့သူတို့2019ခုနှစ်ကထုတ်ပြန်တဲ့ဒီအညွှန်းငိမ့်ပေါ့နော
်။
အဲ့ဒီအညွှန်းငိမ့်မှာနိုင်ငံပေါင်း180ရှိတဲ့အနေမှာမြန်မာနိုင်ငံအဆင့်130နေရာမှာရှိနေပါတယ်။အဲ့တော့ဒီအရေးလိုက်စားမှုနဲ့ပတ်သက်ပြီးတော့ပေါ့လေတော်တော်လေးအခြေအနေဟိုဆိုးတဲ့အခြေအနေမှာပါနေတာပေါ့နော
်။
ဟုတ်ကဲ့။ဥပဒေကြီးတာဝန်ယူထားတဲ့ဒီအရေးလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ဥက္ကဋ္ဌဆိုတဲ့ရနေရာပေါ့တာဝန်ကအစ်တမ်းမှလည်းကြီးသေးပါတယ်အစ်တမ်းမှလည်းခက်ခဲတယ်ဆိုတော့အားလုံးသိကြပါတယ
်ဟုတ်ကဲ့
အဲ့တော့ဒီဥက္ကဋ္ဌကြီးတို့ဒီကော်မရှင်အနေနဲ့ပေါ့နော်ဒီလုပ်ပိုင်ခွင့်ဒီဥပဒေဘောင်တွေကနေလုပ်ပိုင်မှုနည်းနဲ့ပတ်သက်ပြီးတော့အများကြီးသူသိအောင်ပေါ့လေဒီနေ့ဒီရှင်းပြပေးပါလားရှင
်ဟုတ်ကဲ့ပါခင်ဗျဟိုကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကတော့အားလုံးသိကြတဲ့အချိန်နဲ့လေငါကတော့တော့ကျွန်တော်တို့နိုင်ငံတော်သမ္မတနဲ့သတ်တော်ဥစ္စာကြီးပြည့်တဲ့တောင်းဝတရားကိုထမ်းဆောင်လာတခုနောက်တစ်ခုကတော့ကျွန်တော်တို့ဟိုတန်ကြားတဲ့ပုံကိုယ်တွေပေါ့မျက်နာတဲ့ပုံတရားနေပြီးတော့တန်ကြားလာရင်အဲ့ဒီတန်ကြားချက်ဟာဘလောက်တန်တာထိမှန်ကန်တယ်ဆိုတော့စစ်ဆေးပြရတဲ့အနေတစ်ခုပေါ့အဲ့လိုစစ်ဆေးတဲ့အခါကျတော့လေကျွန်တော်တို့ကစစ်ဆေးရုံပဲစစ်ဆေးရတာပါဒီတန်ကြားချက်ဒီမှန်ဥမှန်ဥဆိုတာပေါ့နော်ခံရုံဥမခံရုံဥဆိုတာစစ်ဆေးရတယ်စစ်ဆေးပြီးရင်အဲ့ဒီစစ်ဆေးချက်ကခိုင်းလုံးနေဆိုတဲ့အခါကျတော့မှကျွန်တော်တို့ကသက်ဆိုင်ရာအဲ့ဒီစကမ်းမှာရင်းမှုဖွင့်ရတာပေါ့ကျွန်တော်ကတရားလိုဖြစ်သွားတာပေါ့လေတရားလိုဖြစ်ပြီးတော့မှုဖွင့်ပြီးတော့တရားလိုမှာဆက်ပြီးတော့တရားဆွဆုဖို့ဟိုလုပ်ရတာပေါ့ကျွန်တော်ရဲ့လုပ်ငန်းခြင်းကလူပြောအပြစ်ရှိတယ်မရှိဘူးဆိုတာဆုံးဖြတ်တာမဟုတ်ပါဘူးတိုင်ကြားတဲ့တိုင်ကြားချက်ပြီးခိုင်နှုံမှုရှိတယ်အရေးယူဖို့တင့်တယ်မတင့်ဘူးဆိုတာကျွန်တော်ကစဉ်းစားပါတယ်အရေးယူဖို့တင့်တယ်ကျွန်တော်တို့ဥပဒေနဲ့ညီဆွမ်းတယ်ဆိုရင်ကျွန်တော်တို့ကတရားရုံးမှာတရားဆွဲပါတယ်တနည်းအားဖြင့်တော့အဂရိလိုက်စားမှုနဲ့ပတ်သက်တဲ့ကိစ္စတွေမှာတရားစွဲတဲ့အဖွဲ့အစည်းတစ်ခုအနေထားပဲရှိပါတယ်ဆိုတာပြောပြချင်ပါ
ဟုတ်ကဲ့ပါအဲ့တော့ဒီဟိုစပေါ့နော်အခုနောက်ဆုံးဥပဒေအရကတိုင်ကြားတဲ့လူမရှိရင်လေကြော်စိုးမှုပေါ့နော
်
ကြော်စိုးမှုနဲ့ဟိုဆစ်ဆေးလို့ရတယ်ဆိုတာရှိပါတယ
်ဟုတ်ပါဘူး
တော့လူတော်တော်များများကြော်စိုးနေတဲ့လူတွေတော်တော်အများကြီးရှိပါတယ်အဲ့တော့အဲ့လိုအများကြီးများနေပြီးတော့ဘယ်လိုမျိုးဟိုဟိုစကိစ္စတွေပေါ့အထူးကိစ္စအနေနဲ့စဉ်းစားဖို့စဉ်းစားထားပါလိမ့်ရှင်
ကျော်စိုးမှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့ဟိုတန်းပေါ်လေကျော်စိုးတိုင်းတော့ကျော်စိုးမှုလို့ကျွန်တော်တို့ကမခေါ်နိုင်ပါဘူးဟိုအဂရိလိုက်စားမှုဖြစ်ပေါ်နေတယ်ဆိုတဲ့သတင်းကပြန့်နှံ့နေတယ်ပေါ့နော်သတင်းတစ်ခုကပြန့်နှံ့နေတယ်ကောင်းပြီအဲ့ဒီပြန့်နှံ့နေတဲ့သတင်းကိုကျွန်တော်တို့ကော်မရှင်ကနေပြီးတော့လေ့လာမယ်လေ့လာတဲ့အခါမှာဒီပြန့်နှံ့နေတဲ့သတင်းဒီအဂရိလိုက်စားမှုနဲ့ညီစွမ်းနိုင်တယ်လို့တန်တရားမကင်းကျွန်တော်တို့ကိုယ်နဲ့ကပေါ့လေတန်တရားမကင်းတာဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တယ်လို့တန်တရားမကင်းမကင်းတာကိုလည်းကျွန်တော်တို့တွေ့ရမယ်တန်တရားမကင်းတဲ့အချက်ကိုလည်းကျွန်တော်တို့တွေ့ရမယ်ပြီးရင်အဲ့ဒီတန်တရားမကင်းတဲ့အချက်ကိုစုံစမ်းဖို့အတွက်ဒီကြော်စောတဲ့င်းမှာလုံလောက်တဲ့အထောက်အထားပေါ့နော်အကူအတာပြုလောက်တဲ့အထောက်အထားရောရှိသလားဆိုတော့ကျွန်တော်တို့စုံစမ်းမယ်လေ့လာမယ်လေ့လာပြီးရင်ကျွန်တော်တို့အစီအွေထိုင်အကောင်ရှင်ဖို့ဝင်နေအားလုံးစုပေါင်းပြီးတော့ဒီထိုင်မယ်ဒီမှာတော့ဗတင်းတစ်ခုဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့ RD လိုက်စားမှုဖြစ်နိုင်တယ်လို့ကျွန်တော်တန်လျာမကင်းဖို့ရဲ့အခြေအနေတွေရှိတယ်ဒီအခြေအနေတွေအတွက်ခိုင်လုံတဲ့အထောက်အထားလည်းအထောက်အထားကျွန်တော်တို့တွေ့နေသည်ဆိုရင်ကျွန်တော်တို့ကော်မရှင်အစည်းအဝေးထိုင်ပါတယ်ကျွန်တော်တို့ကော်မရှင်မှာဆွေးနွေးဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေအားလုံးဟာကျွန်တော်တို့သုံးပုံနှစ်ပုံဆန္ဒမင်းနဲ့ကျွန်တော်တို့ကဆုံးဖြတ်ပါတယ် sufficient consensus ပေါ့နော်ဒီပုံစံမျိုးနဲ့ကျွန်တော်တို့ကဆုံးဖြတ်ပါတယ်အဲ့တော့ဒါကိုအများစုကလက်ခံပြီးသုံးပုံနှစ်ပုံကရုပ်စာကတော့ဒါအရေးယူမယ်ဆိုလည်းယူလို့ရပြီသံတရားရှိနိုင်တဲ့အဂရိလိုက်စားမှုနဲ့မရှိနိုင်တဲ့လို့သံတရားဖြစ်နိုင်တဲ့အခြေအနေလေးရှိတယ်အများကလည်းအဲသတင်းထွက်နေတယ်ဟိုလူကပြောတယ်သူကပြောတာမျိုးတွေလည်းရှိနေတယ်အဲ့ဒါကိုကျွန်တော်တို့ကကြော်စောသတင်းဆိုပြီးကျွန်တော်တို့ကအစည်းအဝေးမှာဆုံးဖြတ်ပါတယ် ခုနသမုတ်ဆိုနှစ်ပုံဆန္ဒမဲနဲ့ဆုံးဖြတ်ပါတယ်။ဆုံးဖြတ်ပြီးကျွန်တော်တို့အဲ့ဒါကိုပါဖြစ်သွားတယ်ဆိုတော့ကျော်သောသတင်းကိုကျွန်တော်သတင်းပို့တိုင်တန်းချက်ဖြစ်နေကြောင်းလိုက်ဒါကြောသောတဲ့အနေနဲ့မဟုတ်တော့ဘူး။ဒါသတင်းပို့တိုင်နိုင်ငံဖြစ်သွားပြီ။သတင်းပို့တိုင်နိုင်ငံဖြစ်သွားပြီဆိုတာနဲ့ဒီ2023ခုနှစ်ဥပဒေအရကျွန်တော်တို့ဆက်လက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့တာတို့ဟာစုံစမ်းစစ်ဆေးရတာဆက်လက်ကြောင်းလုပ်ရတယ်အထားဖြစ်ပါတယ
်။ကိုယ်နဲ့အလွမ်းတင်းတဲ့လူကိုဟိုကဦးစားပေးတယ်ပါစားပေးတယ်ပေါ့နော်။ကိုယ်နဲ့အလွမ်းမတင်းတဲ့လူကိုပါစားမပေးဘူးဒါလည်းအဝိဇ္ဇိုက်ဖာမှုတစ်ခုပါပဲ။အဲ့တော့ဌာနဆိုင်ရာတွေမှာလည်းအများကြီးရှိပါတယ်ဒီလက်တင်ရသတော်ခေါ်တဲ့ကိစ္စတွေညနာကြီးရဟင်းပတ်ပါတဲ့ကိစ္စတွေပေါ့နော်။အဲ့ဒီလူမျိုးကိစ္စတွေနဲ့ပတ်သက်နိုင်ရောဘယ်လိုမျိုးတိုင်းတော့ဝစီတင်ထားပါလဲရှင်
။ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စဉ်းစားနေတာရှိပါတယ်။အခုချိန်မှာဟိုဟိုနေပေါ့အဝိဇ္ဇိုက်ဖာမှုဖြစ်ပေါ်တဲ့ area ကိုကြည့်မယ်ဆိုရင်ပြည်သူလူထုနဲ့မြစ်တူကထိတွေ့နေရတဲ့အောက်ပိုင်းဌာနဆိုင်ရာအဖွဲ့အစည်းတွေပေါ့နော်မြို့နယ်ချင်းခရိုင်ချင်းစားရှိတဲ့အဖွဲ့အစည်းတွေပေါ့ဒီအဖွဲ့အစည်းတွေမှာလည်းတမျိုးရှိသလိုဟိုတစ်ဖက်ကလည်းအထက်ပိုင်းပေါ့ခုနကဟိုဝင်ရေးကိစ္စပဲဖြစ်ဖြစ်ဒီဆောင်ရေးကိစ္စပဲဖြစ်ဖြစ်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုအခွင့်အရေးတစ်စုံတစ်ခုရဖို့အတွက်ဟိုလက်ပြီးလက်ယူဖြစ်တာလည်းရှိပါတယ်အဲ့တော့တနည်းအားဖြင့်ကြည့်မယ်ဆိုရင်တော့ဟိုအနိုင်စားအဂရီလိုက်စားမှုနဲ့ဟိုကြီးမားတဲ့အဂရီလိုက်စားမှုလို့ပဲကျွန်တော်တို့ပြောမှာပေါ့လေအင်္ဂလိပ်လို
ပဲဆိုတော့
Grand Corruption ပေါ့လို့လေကျွန်တော်တို့ခွာတာပဲခွာတာပေါ့နော်အဲ့တော့အဲ့တော့ Grand Corruption လို့ကိစ္စမျိုးတွေကိုတော့ကျွန်တော်တို့ရဲ့ဥပဒေနဲ့အတိုင်းကျွေးဖို့အတွက်တင့်တော်တာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဥပဒေကဟိုရင်းမဲ့လေပြည်မှုဆိုင်ရာဥပဒေပဲဖြစ်တယ်။နောက်အရေးကြီးမယ်ဆိုလို့ရှင်လည်းအနိုင်ဆုံးအဖြစ်ဟိုထောင်ဒဏ်ခုနှစ်ဟိုတော့ဗောလေထောင်ဒဏ်ခုနှစ်အထိချမှတ်နိုင်တဲ့အဖြစ်အပျက်မျိုးဖြစ်တယ်အဓိပ္ပာယ်ပုံပြီးတော့များတဲ့သူသူဆင်းတဲ့သူများတော့ရှိပါလေအလားတူပဲဟိုနိုင်ငံဝန်ထမ်းဥပဒေကြတဲ့အခါကျတော့သူ့မှာကျတော့ဟိုလည်းတတိပေးမယ်ဟလာရာဒူးဆင်းဆွတ်ချမယ်အလုပ်ကထုတ်ပြန်မယ်အစရှိသလိုသူ့ရဲ့လုပ်ပိုင်းနဲ့လက်ပေးလိုက်ရင်လည်းပတ်သက်ပြီးတော့သူ့မှာလည်းလုပ်ပိုင်းနဲ့ရှိပါလေနိုင်ငံဝန်ထမ်းဥပဒေမှာလည်းလေသူရဲ့လုပ်ပိုင်းဝင်ရလဲသူကလုပ်လို့ရအောင်ဆိုပြီးတော့ကျွန်တော်တို့က petty corruption နဲ့ grand corruption ကို petty ဘိုင်းကိုတော့ဌာနဆိုင်ရာအကမ်းပြီးတော့သူ့ရဲ့ဥပဒေပေါ့နော်ပြင်မှုနဲ့ပြစ်ဒဏ်နဲ့လည်းမျှအောင်ပေါ့ဥပမာ1000ကျော်2000ကျော်ဒီလိုကိစ္စမျိုးတွေကြတဲ့အခါကျတော့သူ့ဌာနအတွင်းမှာပဲအရေးယူဆောင်ရွက်ကြအဲချီးမားရတဲ့ကိစ္စမျိုးတွေဖြစ်လာရင်ကျွန်တော်တို့စီဆွဲပေါ့အဲဒီလိုပုံစံမျိုးနဲ့ကျွန်တော်တို့ကဟိုကော်မရှင်နဲ့ရောတက်ဆိုင်အစိုးရဌာနနဲ့ရောဥပပေါင်းပြီးတော့မှဒီအဂတိလိုက်ဆောင်မှုတက်ချက်တွေကိုဟိုဝင်ပေါ့လေချိန်ကြာယူအောင်ပေါ့နော်ဆင်ခရိုနိုက်စ်အောင်ကျွန်တော်တို့ဟိုတက်ချက်သွားဖို့ဆိုတာမျိုးကျွန်တော်အခုဆွေးနွေးနေကြဆဲဖြစ်ပါတယ်ဒါကြောင့်မို့ဒီကိစ္စဒီမလွဲမသွေဟိုအစိုးရဌာနတွေမှာဖြစ်ပေါ်နေတဲ့အဂတိလိုက်ဆောင်မှုကလည်းဌာနကြီးကတိတိကျကျလုတ်လာရင်လုတ်လာသလောက်ကျော်ပါသွားမှာဖြစ်တယ်အထက်ပိုင်းမှာဖြစ်တာတွေကိုလည်းပဲကျွန်တော်တို့ကစီမံစည်းကမ်းပြဌာန်းတာတွေကျင်းပတာတွေတစ်ဖက်ကလုပ်ပြီးတော့တစ်ဖက်ကလည်းအရေးယူဆောင်ရမှုကိုကျွန်တော်တို့တိုးမြှင့်ဆောင်ရပေးခြင်းအပြင်ဒီဥစ္စာတွေလျော့ပါသွားဖို့အလားအလာရှိပါလေလို့ပြောချင်ပါတယ်
။အဂတိလိုက်စားမှုတိုက်ခိုက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းပထမပိုင်းကိုတင်ဆက်ပေးခဲ့တာပါ။